ဟုတ်ကဲ့ပါရှင်ချင်းမျိုးသားတက်ဦးနဲ့အစိုးရညဉ့်ညဉ့်ရင်ကော်မတီတို့ရေးထိုးထားတဲ့သဘောတူညီချက်တွေဟာလက်နက်ကိုင်တဲ့အစိုးရကြားယုံကြည်မှုတည်ဆောက်နိုင်အောင်ဘယ်လိုပူးပေါင်းလုပ်ကိုင်နိုင်မလဲဆိုတာတွေကိုအခြေခံသဘောတူထားတာဖြစ်တဲ့အတွက်တခြားတိုင်းရင်းသားအဖွဲ့အစည်းတွေအတွက်လည်းအထောက်အကူဖြစ်နိုင်တယ်လို့ချင်းမျိုးသားတက်ဦးရဲ့ထွေထွေတွင်းရေးမှူးတဦးဖြစ်တဲ့ဒေါက်တာရွှေခါက RFA ကိုပြောပါတယ်ရှင်
အခုသဘောတူညီချက်လေးလို့လည်းကြည့်လိုက်ရင်ကျွန်တော်တို့ကြားထဲမှာယုံကြည်မှုတို့တည်ဆောက်နိုင်အောင်အတွက်အစိုးရတွေနဲ့ကျွန်တော်တို့လက်နက်ကိုင်တွေအကြားဘယ်နေရာမှာပူးပေါင်းဆောင်ရနိုင်မလဲဆိုတဲ့ဟာကိုတော်တော်များများဖော်ပြထားတယ်ဆိုတော့အဲ့ဒီဟာကကျွန်တော်ထင်ပါတယ်ဂျန်တဲ့တိုင်းသားလက်နက်ကန်ဖွဲ့စည်းတွေအတွက်လည်းကောင်းမယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ကြားထဲမှာရှိနေတဲ့တန်တရားတွေမယုံကြည်မှုတွေက260တွင်းမှာတော့ရှင်းရှင်းပြောတော့တိတ်ပြီးတော့ net shine နေတယ်ဒီဟာတွေတဖြည်းဖြည်းချင်းနဲ့ကျွန်တော်တို့ပြန်လဲတိဆောက်ပြီးတော့လောအောင်မှာဖြစ်တဲ့အတွက်ကြောင့်ဖြစ်စေချင်တော့ဒီ2015မှာပြီးခင်တော့ဖြစ်ချင်တာပေါ့ဒါပေမဲ့မဖြစ်နိုင်တော့မှနှစ်ဖက်စလုံးကနဲ့ဆက်လက်ပြီးတော့ဆွေးနွေးနိုင်ဖို့ကိုတော့ commitment တော့ထားတင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဒီကနေ့သဘောတူညီချက်တွေဟာချင်းမျိုးသားရေးကိုပဲအဓိကထားပြီးဆွေးနွေးခဲ့တာဖြစ်ကြောင်းနဲ့ငြိမ်းချမ်းရေးဖော်ဆောင်နေတဲ့ပြည်ထောင်စုဝန်ကြီးတွေရဲ့တောင်ရက်ချက်တွေဟာယုံကြည်မှုတည်ဆောက်နိုင်ရေးအတွက်အရေးကြီးတယ်လို့ချင်းမျိုးသားတပ်ဦးရဲ့အထွေထွေတွင်းရေးမှူးချုပ်ပူးစင်ကျုံးက RFA ကိုပြောပါတယ်ရှင်
ကျွန်တော်တို့ဒီကနေ့အခြေဆက်ဆံနေတဲ့အတော့ဝန်ကြီးဦးအောင်မင်းနဲ့ဝန်ကြီးဦးထွန်းနဲ့ကျွန်တော်ဂျန်နဲ့ဝန်ကြီးဖော်မြပါပါတယ်သူတို့ကအင်မတန်မှပြည်ထောင်စုထဲမှာငြိမ်းချမ်းရေးဖြစ်ပေါ်နိုင်ရေးအတွက်တအားတရွေ့သူတို့ကြိုးစားတဲ့ကျွန်တော်တွေ့ရတယ်နောက်သူတို့ကကိုကကျွန်တော်တိုင်းသားတွေနဲ့တွေ့ဆုံတဲ့နေရာမှာတန်နိုင်တဲ့လောက်တော့အစွမ်းဆွေသူတွေကျွန်တော်ထားဆောင်နေကြတယ်ဆိုတာကျွန်တော်တွေ့ရပါတယ်။ဒါတွေကတော့ကျွန်တော်တို့သူတို့ကိုယုံကြည်မှုတည်ဆောက်တဲ့နေရာမှာပေါ်လေအင်မတန်မှအရေးကြီးပါတယ်။ဒီကနေ့တဘောတူမီချစ်ထဲမှာပြည်တော်စုတစ်ခုလုံးနဲ့သက်ဆိုင်တဲ့တဘောတူမီချစ်တော်မင်းမထည့်ပါဘူး။ချင်းမျိုးသားနဲ့ပတ်သက်တဲ့ကိစ္စတွေဒါကျွန်တော်ထည့်သွင်းထားတာဖြစ်ပါတယ်။ဘာလို့လဲဆိုတော့ပြည်တော်စုအစဉ်ကျွန်တော်တိုင်းသားပေါင်းစုံနဲ့ပြည်တော်စုအစဉ်ညီချင်းပေါ်စုံကော်မတီတို့မကြခင်တွေ့နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲ့ဒီအချိန်မှာတော့တိုင်းသားတစ်စုံလုံးနဲ့ကျွန်တော်ပတ်သက်တဲ့ကိစ္စတွေဆွေးနွေးမှာဖြစ်ပါတယ်
။ဒီမိုကရေစီအရကွဲလွဲမှုတွေရှိတဲ့အတွက်တပ်ပိုင်းဆိုင်ရာနေမြေခွဲခြားရေးမှာဆွေးနွေးရတာကြံ့ကြာသွားတာဖြစ်တယ်လို့ပြည်တော်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဝင်ပြည်တော်စုဝန်ကြီးဦးဝင်းထွန်းကဒီကနေ့ဆွေးနွေးပွဲမှာပြောကြားခဲ့ပါတယ
်။တပ်များတွေ့ဖြစ်စီရင်တဲ့လည်းကံတပ်ဖွဲ့များချင်းချင်းနဲ့အတွင်းမှာနေရာချက်ထားဖို့ကိစ္စဒီမှာတော့တော်လေးချိန်ယူပြီးတော့ပြောဆိုအောင်။ကြံတဲ့အပိုင်းတွေကတော့ကဲကဲရှိစမ်း။ဆုံးတဲ့ဘက်ကတိကုံစီတော်နဲ့ရင်ခါပြီးတော့ဆွေးနွေးခဲ့ကြတာဖြစ်တော့လည်းပဲဒီမိုကရေစီသဘောတရားပေါ်မှာနေပြီးပေါ့။ဆွေးနွေးပွဲမှာကျွန်တော်တော်လေးပြပြပါမစိတ်ရှည်စွာတစ်ဖက်ကပေါ့နော်။တစ်ဖက်စလုံးကစိတ်ရှည်ကြီးကန့်စွာနဲ့တစ်ဖက်ပေါ်မှာတစ်ဖက်နားလည်မှုအပြည့်အဝပေးပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့ကြလို့လည်းအခုလိုအောင်လို့အောင်လို့ဒီပတ်ရည်ဖြစ်တယ်ကိုကြီးနာတော့ဒလကူကူချက်တမှုမေးဟုတ်ပါတော့ဒလဒီအင်ဝိညာဉ်သားဆိုတာခက်တဲ့ဘက်ကျောဆုံနေနိုင်ကြများဘူးတကယ်တကားသောက်ကြည့်လေးလာကြရဲ့ရှေ့မှာကျွန်တော်ဆွေးနွေးနိုင်ခဲ့တော့
ညဉ့်ညရဲ့ဆွေးနွေးပွဲမှာအဓိကထားပြီးဆွေးနွေးသဘောတူညီခဲ့တဲ့အချက်တွေကဖေဖော်ဝါရီလ20ရက်နေ့ကိုချင်းမျိုးသားနေအဖြစ်သတ်မှတ်ရေးဇန်နဝါရီလ3ရက်နေ့ကိုချင်းပြည်နယ်နေအဖြစ်သတ်မှတ်ရေးမတရားအသင်းနဲ့ဆိုင်တဲ့ကိစ္စချင်းပြည်နယ်လူ့အခွင့်အရေးကော်မတီဖွဲ့စည်းရေးချင်းပြည်နယ်ဖွံ့ဖြိုးရေးအတွက်လောက်ကိုင်းတဲ့စီမံကိန်းတွေပွင့်လင်းမြင်သာမှုရှိရေးတဘာဝပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးဖြစ်အောင်ဆောင်ရွက်ရေးတပ်တွေနေရာချထားရေးချင်းပြည်နယ်တွင်လက်နက်မပါဘဲသွာလာနိုင်ရေးနိုင်ငံတကာထောက်ပံ့ငွေများကိုအဆင်ပြေစွာလက်ခံနိုင်ရေးချင်းမျိုးသားတည်တံ့အတန်လွှင့်မီဒီယာထူထောင်နိုင်ရေးစီးပွားရေးအထူးဆောင်တွေတည်ထောင်ရေးလေရင်ခွင့်ပြုလုပ်ပေးရေးချင်းမျိုးသားတပ်ဦးအနေနဲ့ရမုံငွေရှာဖွေနိုင်ရေးမြို့ကြီးတွေမှာချင်းကေဟာတွေစောက်လုံနိုင်ရေးအဆရှိတဲ့အချက်တွေကိုသဘောတူဆွေးနွေးနိုင်ခဲ့တယ်လို့သိရပါတယ်ဒီညဉ့်ညရေးဆွေးနွေးပွဲကိုချင်းမျိုးသားတပ်ဦးဘက်မှလေလာသူ18ဦးနဲ့အစိုးရညဉ့်ညရေးဖော်ဆောင်ရေးအဖွဲ့မှလေလာသူ10ဦးတို့တက်ရောက်ခဲ့ကြပါတယ်ရှင်